ဇူလိုင်လ29ရက်နေ့ကလန်ဒန်မြို့တော်ဒေသစံတော်ဂျိန်ညနေခင်းမှာ2012ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်ကိုစတင်ဖွင့်လှစ်လိုက်ပါတယ်။အဝါရောင်ဂျာစီဝစ်စင်ထားတဲ့ပြင်သစ်တိုးဒီဖရန့်စ်စပိန်ပြိုင်ပွဲလက်ရှိချန်ပီယံဘရစ်ရှားစပီအားကစားသမားဘရက်လီဝီဂင်းစ်ကအိုလံပစ်အားကစားပွဲတော်ခေါင်းလောင်းကိုထိုးပြီးတော့ဒီ2012ခုနှစ်လန်ဒန်နွေရာသီကမ္ဘာအိုလံပစ်အားကစားပွဲတော်ကြီးကိုဖွင့်လှစ်လိုက်တာဖြစ်ပါတယ်။၃နာရီကြာဒီဖွင့်ပွဲအခမ်းအနားကိုကမ္ဘာတဝန်းကရုပ်မြင်သံကြားကြည့်ပိတ်တန်ပေါင်းတထောင်တဲ့မင်းနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်။ဘတ်ကင်ဟမ်နန်းတော်ကနေပြင်မာကြီးအဲလစ်ဘက်ကဒီဖွင့်ပွဲအခမ်းအနားအတွက်တဝင်းလွာဖတ်ကြားနေတာကိုလည်းရုပ်မြင်သံကြားကနေဓာတ်ရိုက်လွှင့်ထုတ်ပြသခဲ့ပါတယ်။ဒါပြင်ဘရစ်ရှားရေတပ်ရဲ့ထောင်လိုင်းမှုဂျိမ်းဘွန်းရုပ်ရှင်တဲကဂျိမ်းဘွန်းမင်းသားဒန်နီယယ်ခရိတ်ကဘတ်ကင်ဟမ်နန်းတော်ကနေပြင်မာကြီးအဲလစ်ဘက်ကိုပွေ့ယူပြီးရဟယင်းနဲ့အိုလံပစ်ပွဲတော်အခမ်းအနားကျင်းပရာကိုပြန်တန်းရောက်ရှိလာရာကနှစ်ဦးသားလေဒီနဲ့အတူခုံချပြီးပြင်မာကြီးကအိုလံပစ်ပွဲတော်ကိုဖွင့်လှစ်ပေးလိုက်တဲ့အော်စကာဆုရှင်ဒါရိုက်တာဒန်နီဘွိုင်းရဲ့နောက်ဆုံးဂျိမ်းဘွန်းရုပ်ရှင်တဲကပြကွက်ကိုလည်းပြသခဲ့တာကြောင့်ကမ္ဘာရုပ်မြင်သံကြားပိသက်တွေသဘောတွေ့ခဲ့ကြပါတယ်။2012ခုနှစ်လန်ဒန်နွေရာသီအိုလံပစ်အားကစားပွဲတော်ရဲ့တာဝန်ခံဘရစ်ရှားနိုင်ငံရေးသမားနဲ့ပြေခုံပြေးအားကစားသမားဟောင်းLord Sebastian Kura ဒီနေ့ဒီနေ့ရောက်အောင်ရှင်းနှစ်ကျော်ဆောင်စားခဲ့ရတာကြောင့်သူ့ရဲ့ရင်ခုန်မှုဟာငရဲပွက်တယ်လို့ခံစားနေရတယ်လို့တင်စားပြောဆိုခဲ့ပါတယ်။ London နေရာဒီ Olympic အကစားပွဲတော်ဖွင့်ပွဲအထိတ်အမှတ်ဖြစ် London မြို့တော်ရဲ့ကြက်တီဆောင် Big Ben နာရီစဉ်ကြီးကလည်း3မိနစ်ကြာအဆက်မပြတ်ခေါင်းလောင်းထိုးခဲ့ပြီးတော့ဒါဟာ1952ခုနှစ်က George Bean နဲ့ရွာစံချိန်က3မိနစ်ကြာအဆက်မပြတ်ခေါင်းလောင်းထိုးခဲ့တာရဲ့နောက်ပိုင်းပထမဆုံးအကြိမ်ဒီခေါင်းလောင်းကြီးကို3မိနစ်ဇက်တိုက်ထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ။